ယူကရိန်းနိုင်ငံမှာရှိတဲ့ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဓာတ်ပစ်စက်ရုံကြီးကိုရုရှားကတနင်္ဂနွေနေ့ကထပ်မံဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဒါဟာနျူကလ িয়ার အကြမ်းဖက်မှုလုပ်ရဖြစ်တယ်လို့ယူကရိန်းနိုင်ငံကစွပ်စွဲလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေစနေနေ့ညကတိုက်ခိုက်မှုကြောင့်လည်းနျူကလ িয়ার ဓာတ်ရောင်ကြီးအာယုံခံကရိယာစန်းစာ၃ခုပျက်စီးသွားပြီးဝန်ထမ်းတဦးလည်းဒဏ်ရာရရှိသွားကြောင်းယူကရိန်းအစိုးရပိုင်နျူကလ িয়ার စွမ်းအင်ကုမ္ပဏီကပြောပါတယ်။အဲဒီလိုနျူကလ িয়ার အကြမ်းဖက်မှုလှုပ်လာတာကိုပြင်းပြင်းထန်ထန်တုံ့ပြန်တဲ့အနေနဲ့နိုင်ငံတကာအတိုင်းဝိုင်းကရုရှားနျူကလ িয়ার ဆက်မှုနဲ့နျူကလ িয়ার လောင်စာတွေကိုပိတ်ဆို့တံကပ်ဖို့လိုအပ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇာလန်စကီကတွစ်တာမှာရေးသားခဲ့ပါတယ်။ရုရှားတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေအတွင်းမှာရှိတဲ့အဲဒီနျူကလ িয়ার ဆက်ရုံဟာပြီးခဲ့တဲ့တောက်ချာနေ့ကလည်းတိုက်ခိုက်တာခံခဲ့ရပါတယ်။ရုရှားကတော့ဒီတိုက်ခိုက်မှုဟာယူကရိန်းတပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်ထားပါတယ်ခင်ဗျာ။